ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုမဟာစင်မုံတိုင်းဘေးလွတ်ရာတွေမှာပြောင်းရွှေ့နေရချထားပေးဖို့အစိုးရကစီစဉ်ပေးနေတာကိုမပြောင်းရွှေ့လိုပဲငင်းဆန်နေတဲ့မွတ်စလင်ဒုက္ခသည်တွေရှိနေတယ်လို့သိရပါဗျ။ဒီကနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရုံးဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ကမပြောင်းရွှေ့လိုသူတွေကိုဥပဒေအရအရေးယူသွားမယ်လို့ပြောခဲ့ပါဗျ။ဒီကနေ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဦးအောင်မင်းကနာဂိမုံတိုင်းအတွေ့အကြုံကိုယူပြီးကျူတင်ကာကွယ်ရေးလုပ်ငန်းစဉ်တွေကိုဝင်ကြီးဌာနတွေအလိုက်ဆောင်ရွက်သွားမှာဖြစ်တယ်လို့လူမျိုးဘာသာမခွဲကြဘဲဒုက္ခသည်အားလုံးကိုတပြင်းညီကာကွယ်ဆောက်ရှောက်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်
။ဒီနာဂိမှာကျွန်တော်အတွေ့အကြုံအများကြီးရပါတယ်။ဒီဘောသိကြတော့ကျွန်တော်တို့ပြစီဆုံးဆုံးပါတယ်။ဇာတိဝင်ကြီးချင်းမှာမဖြစ်အောင်ကျွန်တော်တို့ကျူတင်ဆောင်ရွက်တဲ့အစီအစဉ်တွေဖြစ်ပါတယ်။တို့တော်လည်းပဲကျွန်တော်တို့အစိုးရကလူတွေနဲ့ဆောင်ရွက်လို့ရပါဘူး။မရှိရဒီလူလူအားလုံးပါဝင်ဖို့လိုအပ်ပါတယ် NGO တွေအားလုံးပါဝင်ဖို့လိုအပ်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေပါဝင်ဖို့လိုအပ်ပါတယ်လူမျိုးမခွဲဘာသာမခွဲဘဲနဲ့ဆောင်ရွက်နေတဲ့ဆိုရင်ကျွန်တော်တို့ကိုယ်ပိုင်ရဲ့ညှို့ချက်တွေပါပြတတ်ပါတယ်
ပြည်ထောင်စုဝန်ကြီးဦးတန်နိုင်သိန်းကလည်းဝန်ကြီးဌာနအသီးသီးရဲ့မှုန်တိုင်းမဖြစ်ခင်ကြိုတင်ကာကွယ်ရေးမှုန်တိုင်းဖြစ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေချမှတ်ထားတာနဲ့ပတ်သက်ပြီးအခုလိုရှင်းပြခဲ့ပါတယ်ရှင
်ပြည်ထောင်စုဝန်ကြီးဌာနကမှုန်တိုင်းဖြစ်တာရင်တင်းနေပွဲပါသူတင်းတယ်မှာသူရဲ့ဒီလေးရဲ့အောက်မှာရှိတဲ့ဖွဲ့စည်းတွေအပြင်ကျွန်တော်တို့ကမိသားချက်ချင်းတွေဆိုတဲ့ဒီဖွဲ့စည်းတွေကိုကျွန်တော်ပေါ်မှာစုပြထားတဲ့အမျိုးဖြစ်ပါတယ်။နောက်တစ်ခါကျွန်တော်တို့ဒီပို့ဆောင်ရေးဝန်ကြီးဌာနအဖွဲ့သူ့မှာရှိတဲ့ရေးရေးတွေအပေါ်တော့ကျွန်တော်အစင်တဲ့ပြန်ထားတဲ့အမျိုးဖြစ်ပါတယ်။နောက်တစ်ခါတရားစစ်ဆိုလို့ရှိရင်လည်းအခုကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့သူကတော့မိသက်တွေနဲ့ပေးတာဖြစ်တော့လည်းပဲမျိုးရင်းရဲ့နိုင်ငံအားလုံးကိုပြတ်တော့ဖြစ်စီပေါ်လို့ရှိတယ်ပြည်စေဝင်ကြီးဌာနနဲ့ဒီလိုမှရှိတဲ့နေရာနဲ့ကျွန်တော်တို့ပြန်ပြီးတော့မှချက်ချင်းလုပ်ဆောင်ဖို့အစီအစဉ်တွေလည်းကျွန်တော်တို့ရှိပါတယ်။အဲဒီလိုပဲကျွန်တော်တို့ကစွန့်ရင်ကကြတော့စွန့်ရင်ဝင်ကြီးဌာနအခုတန်လွဲမှာစုဖို့ခရဲတက်စီပေါင်းဘာလံ3000ရှိတော့ဒီစည်းစုံ5000တိတ်ပို့ဆောင်ဖို့လည်းကျွန်တော်တို့ပြောရတာ။နောက်ကျမရေးကကျွန်တော်တို့ emergency disaster target တွေကိုကျွန်တော်တို့ပို့ဖို့လူအလုံး3000ဆက်အတဲ့လုပ်ထားဖြစ်ပါတယ်
ပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကတော့ဒုက္ခသည်စခန်းမှာနေထိုင်နေသူတွေနဲ့မြင်းနှိမ်ပိုင်းမှာနေထိုင်နေသူတွေကိုအစိုးရကအဓိကထားရွှေ့ပြောင်းပေးနေတယ်လို့ပြောပါတယ
်။ဒီကုန်တိုင်းဝင်လာတဲ့အခါခိခိုက်နိုင်တဲ့ risk များလို့ရှိမယ်။အခုမှအခိုင်ဒုက္ခသည်စခန်းမှာနေရတဲ့ရှိမယ်။နေနေကြတာမှာနေရတဲ့ရှိတယ်။ဒုက္ခသည်စခန်းမှာယာယီတဲ့လူတွေခိုင်မာတဲ့ရှိတဲ့လူတွေဒီလိုလူတွေကိုကျွန်တော်ကပူဇော်ပြုလို့မှာနေနေတဲ့နေရာတွေအခိုင်မာဆောက်ဦးလို့ခဲ့။ risk များလို့ရှိတဲ့နေရာမှာရှိတဲ့လူတွေကျွန်တော်ပူဇော်ပြုလို့အဲ့တော့အဲ့လားတာစီမှုပါရဆိုကိစ္စကျွန်တော်ကတော့ပြောရဘူးလေပါတယ်ခုနကဘူးလေကြာဆိုကျွန်တော်ကလူတွေကိုသဘောပေါက်မင်းနဲ့ကြောင်ပြောတဲ့အခါဆွေပြောတဲ့ဟာကိုလိုက်ချင်လို့ဆိုလို့ရှိရင်ကျွန်တော်တို့အိမ်ကိုပိတ်ထားတော့မှရဲခေါ်တော့သူ့ဒီပြည်အောင်ဖြစ်ပြီးလို့ရဒါဘူးလေပြရတယ်ဆွေရတော့နောက်တော့အဲ့လိုဆွေပြောတဲ့ဟာကိုတယောက်ကတာစီမှုဆိုလို့ရှိရင်အဲ့လိုတရားဒီနာကြီးကလုပ်နေတဲ့ဆွေပြောမှုတွေတာစီတဲ့သူတွေဆိုတော့အရေးကြီးတယ်ရတို့ကဘုံကနော်ညာတို့ရေဆိုင်နေရတာဆွေပြောတဲ့ခါမှာသူကအန္တရာယ်ကိုတိတ်အန္တရာယ်ကြီးပါဘူးလို့မှာဒီလိုပါမဆွေ့ကျင်တဲ့သူရှိတယ်အချို့ကျတော့လည်းညာနေရှိလိုက်လို့ရှိရင်ဒီနေရာပြန်လာတော့မှဘုံဆိုတော့နားလည်းမလွယ်ဘူးလို့မှာရင်းစံတဲ့ရှိ
မုံတိုင်းဘေးအန္တရာယ်ကြိုတင်ကာကွယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်ဝန်ကြီးဌာနအသီးသီးကကုန်ကြစည်တွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့ဘတ်ဂျက်ထဲကပြန်လည်ဖြည့်ပေးသွားမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဒေါ်မြင့်မြတ်အောင်ခင်ကပြောကြားခဲ့ပါတယ်ရှင်
။ကျွန်တော်တို့ကယ်ဆယ်ရေးဝန်ကြီးဌာနကပြောနေတဲ့မှာပေးထားတဲ့ဘတ်ဂျက်ရှိပါတယ်။အဲ့ဘတ်ဂျက်ကနေပြီးတော့သုံးထားတာအလုံးပြန်ဖြည့်ပေးမှာဖြစ်ပါတယ်။ဒီဘတ်ဂျက်ကတော့ကျွန်တော်တို့ရဲ့ဒီ2013ခုနှစ်ကသိမ်းပေါင်း900ချောရှိပါတယ်။ဒီဟာနဲ့ပဲကျွန်တော်တို့ရဲ့ပြည်ရဲ့ထူထောင်ရေးလုပ်ငန်းကိုလုပ်ပါမယ်
။မဟာစင်ဆိုင်ကလုံးမုံတိုင်းတိုက်ခတ်နိုင်မဲ့မြို့နယ်တွေကတော့ဘူးတီတောင်မောင်းတော်ရသေးတောင်ပုံနှကျွန်းမင်းပြစတဲ့မြို့နယ်တွေဖြစ်ပြီးကြောက်ဖြူတန်တွဲပေါတော်မြအူစတဲ့နီးစပ်ရာမြို့တွေမှာလည်းမုံတိုင်းအန္တရာယ်ရှိတဲ့အတွက်ကြိုတင်ကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်သွားမယ်လို့သိရပါဗျ။ပြည်ထောင်စုဝန်ကြီးဦးအောင်မင်းကအရင်မပြေလည်တဲ့ရခိုင်ပြည်နယ်ရင်းနေထိုင်သူအချင်းချင်းအခုလိုအရေးပေါ်မုံတိုင်းကာလအချိန်မှာပူးပေါင်းဆောင်ရွက်ခြင်းကနေတညီတညွတ်ထဲပြန်လည်နေထိုင်သွားနိုင်ဖို့မျှော်လင့်ထားတယ်လို့ပြောကြားခဲ့ပါဗျ။
ကျွန်တော်တို့ရဲ့အတိမတ်ကြီးမှန်ချက်ပေါ်ညာတောက်ရှိမှန်ချက်ကတော့ရင်းနှီးအရှင်မပြေတဲ့သူဒီလိုရင်းခေတ်ကာလမှာပူပေါင်းဆောင်ရွက်ခြင်းအဖြစ်တည်တည်တညွတ်လက်ချက်ဖြစ်သွားဖို့ရှိရတာပါဒါနိုင်ငံရေးအရာဖြစ်တာပါဒီကိစ္စမှာပူပေါင်းဆောင်ရွက်ရင်းနဲ့ရင်းနှီးအရှင်မပြေတာရင်းအရှင်ပြောရတဲ့ဆိုရင်လည်းနိုင်ငံတော်တွေကောက်ပါတယ်ဒါဝင်ကြည့်ပြီးတော့အားလုံးကိုအရှင်ပြေအောင်အဲ့ဒါလေးကိုလည်းအရှင်ထားပြီးဆောင်ရွက်ပြည့်စုံတယ်ဆိုတာလေးကိုသိတာ
ဒီကနေ့သတင်းစာရှင်းလင်းပွဲကို အစိုးရအဖွဲ့အစည်းတွေတန်တမန်တွေလူမှုရေးအဖွဲ့အစည်းကကိုယ်စားလှယ်တွေစုစုပေါင်း200ခန့်တက်ရောက်ခဲ့ပါတယ်ရှင်။